မြောက်ကိုရီးယားနိုင်ငံပေါ်ကြီးမားဆုံးတိုက်ခိုက်ရေးယူမှုတွေကိုချမှတ်လိုက်ပြီးတဲ့နောက်ဒါမှအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ထပ်ပြီးတော့ချမှတ်မယ်လို့သမ္မတဒေါ်နယ်ထရန့်ကတောက်ကြနေမှာချင်းချောက်ပြောဆိုလိုက်ပါတယ်။တိုက်ခိုက်ရေးယူမှုတွေအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ကိုဆက်သွားမှာဖြစ်ပြီးဒါတိတ်ကိုပြင်းထန်ဖို့ရှိပါတယ်လို့အမေရိကမှရောက်နေတဲ့ဒီဩစတြေးလျဝန်ကြီးချုပ်မက်ကွန်တမ်ဘူးနဲ့တောက်ကြနေကပူရဲကျင်းပါတဲ့ဒရင်းစာရှင်းလင်းပွဲတွင်သမ္မတထရန့်ကပြောသွားပါတယ်ဒုတိယအဆင့်ဟာပါကိုဆလိုတာလဲဆိုတာကိုတော့ထရန့်ကတိတိကျကျပြောမသွားပြီနဲ့အဲ့ဒါဟာကဘာကြီးအတွက်တိတ်ကိုအကြောင်းမလာတဲ့အခြေအနေဖြစ်နေတယ်ဆိုပြီးနောက်ဒီအချိန်ကပဲစကားပြောသွားမယ်အကြောင်းလည်းသူကပြောပါတယ်။တောက်ကြနေဆော့ပိုင်းမှာချမှတ်လိုက်တဲ့တန်ခတ်ရေးယူမှုထဲမှာတော့တင်မောလိုက်နဲ့ကုန်တွေကုန်ပဏီ28ခုတင်မော28ဆင်းနဲ့လူတူတို့ပါဝင်ပါတယ်။ကုလသမဂ္ဂဟာမြောက်ကိုရီးယားပေါ်သူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပယ်တင်တဲ့ဒုံးကျည်ဆန်းသတ်မှုအစီအစဉ်တွေကြောင့်ပိတ်ဆို့တိုက်ခတ်မှုတွေချမှတ်ထားပြီးတဲ့နောက်မြောက်ကိုရီးယားဟာနိုင်ငံတကာနဲ့ကုလူဆက်ဆံရမှာတရားမဝင်တဲ့လမ်းကြောင်းတွေတုံးပြီးတော့လဲပစ္စည်းတွေဝယ်ယူတင်ပို့နေတာပါ။အိမ်ပြီးတော့ပြောရင်းရဆေရာဟက်ဂဗီဆန်နက်စ်ကလည်းမြောက်ကိုရီးယားအနေနဲ့ကိုရီးယားကျွမ်းကျင်နျူကလ িয়ার ကင်းစင်ရေးစတင်ကြောင်းလဲတွေလုပ်ဖို့မျှော်လင့်နေလို့ဒီကနေ့မှပြောပါရယ်။ဆန်နက်စ်ဟာအိုလံပစ်အားကစားပွဲတော်ပိတ်ပွဲအခမ်းအနားတွားတက်နေတဲ့သမားရဲ့တမိလည်းဖြစ်အချံလေးလည်းဖြစ်တဲ့အီဗန်ကာထရမ့်နဲ့တောင်ကိုရီးယားကိုရောက်နေပါရယ်။အီဗန်ကာထရမ့်ဟာတောင်ကိုရီးယားသမရမွန်ဂျဲအင်နဲ့တောင်ကိုရီးယားသမရအိမ်တော်မှာတောက်ကြနေကပြေဆုံးပြီးမြောက်ကိုရီးယားပေါ်တန်ခတ်ရည်ယူမှုတွေချမှတ်မဲ့ကြေညာချက်နဲ့ပတ်သက်လို့သမရထရမ့်ကဒီသမရမူးကိုပါလိုက်တဲ့သတင်းစကားကိုလည်းအီဗန်ကာထရမ့်ကပြောပြပါလေမြောက်ကိုရီးယားပေါ်အမြင့်မားဆုံးပူရဲဖီအားပေးရင်နှစ်နိုင်ငံလုံဆောင်ချက်တွေနဲ့ပတ်သက်ပြီးတော့လည်းသူတို့ဆွေးနွေးကြပါလေခင်ဗျာ